ဩစတြေးလျမှာပညာတော်သင်အဖြစ်ရောက်နေကြတဲ့မြန်မာကျောင်းသူကျောင်းသားတွေကိုနေထိုင်ခွင့်တိုးပေးဖို့တက္ကသိုလ်ဘက်ကတောင်းဆိုလိုက်ပါတယ်။ဆရာနာသိမ့်ပြီးမြန်မာနိုင်ငံကိုဒီကျောင်းသူကျောင်းသားတွေအရင်သတ်မှတ်ချက်အတိုင်းပြန်သွားရမယ်ဆိုရင်သူတို့လုံခြုံရေးစိတ်မချရတာအပြင်မြန်မာတိုးတက်ရေးအတွက်ဘာမှလုပ်ပေးနိုင်မှာမဟုတ်ဘူးလို့ ANU ဩစတြေးလျအမျိုးသားတက္ကသိုလ်ကဆိုလိုက်ပါတယ်။ ANU ရဲ့မြန်မာသုတေသနဌာန MRC ညွှန်ကြားရေးမှူး Nick Chesman ကဒီမြန်မာပညာတော်သင်ကျောင်းသူကျောင်းသားတွေဟာအလွန်ထူးကျန်သူတွေဖြစ်ပြီးဩစတြေးလျအတွက်ရောမြန်မာအနာဂတ်အတွက်ပါအများကြီးအထောက်အကူပြုနိုင်သူတွေပါလို့ဆိုလိုက်ပါတယ်။ဩစတြေးလျဆရာရဲ့ပညာတော်သင်ထောက်ပံ့ခြင်းရထားတဲ့ဒီမြန်မာကျောင်းသူကျောင်းသား30ခန့်ရှိနေပြီးဘွဲ့ရပြီးချိန်မှာမြန်မာနိုင်ငံမှာပြန်လုပ်ပေးဖို့ကတိဝန်ခံချက်ထိုးထားကြရတာပါ။တကယ်လို့ဝန်ခံချက်ကိုချိုးဖောက်ပြီးပြီတော့မပြန်ရင်တော့ပညာသင်စရိတ်ပြန်ဆက်ကြရမှာပါ။ဒါပေမဲ့ဆရာနာသိမ့်လိုက်တာကြောင့်မြန်မာပြည်မှာသူတို့အရင်လုပ်ခဲ့တဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေရပ်ဆိုင်းလိုက်ရတာအပြင်တခြားလူပေးနိုင်တာတွေလည်းပိတ်နေပြီလို့ဒီကျောင်းသူကျောင်းသားတွေကထောက်ပြနေကြောင်းဩစတြေးလျ ABC သတင်းကဖော်ပြလိုက်ပါတယ်။တကယ်တော့ဒီကျောင်းသူကျောင်းသားတွေရဲ့အိမ်မက်ကဘွေးရပြီးမြန်မာနိုင်ငံနဲ့ပြန်အလုပ်ကျွေးပြုဖို့ဖြစ်ပေမဲ့အခုတော့အဲ့ဒီစီဇန်ဟာလွန့်ပြဲသွားရပြီလို့လည်းဩစတြေးလျမှာလက်ရှိတောင်းတင်နေတဲ့မြန်မာကျောင်းသူကျောင်းသားတွေကိုမေးပြီး ABC သတင်းမှာကိုးကားထားပါတယ်ခင်ဗျ။